မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့ပဋိပက္ခနဲ့အကြက်တဲတွေကြားလူသားချင်းစာနာထောက်ထားမှုလိုအပ်ချက်တွေပြည့်မီရေးဟာဥရောပတမကနိုင်ငံတွေရဲ့တိမ်ယူရိုပအဖွဲ့အတွဲအဓိကဦးစားပေးလုပ်ငန်းတစ်ခုဖြစ်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာ EU တန်ရုံးကဇွန်လ10ရက်နေ့ရက်စွဲနဲ့လူမှုကွန်ရက်မှာကြေညာထားပါတယ်။အထူးကအလွယ်ဆုံးနဲ့ပဋိပက္ခတံခံရတဲ့လူမှုအဖွဲ့အစည်းတွေရဲ့အရေးပေါ်လိုအပ်ချက်တွေဖြည့်ပေးနိုင်ဖို့နဲ့ပြည်တွင်းအိုးအိမ်မဲ့ဒုက္ခရောက်နေသူတွေအရေးရေရှည်အဖြေရှာနိုင်ဖို့ကိစ္စတွေကိုဦးစားပေးလုပ်ငန်းတွေထဲမှာရှေ့ဆုံးကဆောင်ရွက်ဖို့ဖော်ပြထားပါတယ်။မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးနဲ့လူသားချင်းစာနာထောက်ထားမှုလုပ်ငန်းတွေအတွက်2023ခုနှစ်မှာတင်းယူရိုပအနေနဲ့ယူရို223တန်းထောက်ပံ့ပေးခဲ့တယ်လို့ဆိုပါတယ်။2024ခုနှစ်မှာလည်းမြန်မာနိုင်ငံအတွင်းဒီမိုကရေစီရေးတရားဥပဒေစိုးမိုးရေးနဲ့ကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်ပေါ်ထွန်းလာပြီးလူ့အခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်ပံ့ပိုးပေးနေသူအလုံးနဲ့လက်တွဲလှုပ်ဆောင်သွားမယ်အကြောင်းပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်းမှာကြေညာထားပါတယ်။ဇန်နဝါရီလနောက်ဆုံးပတ်ကပဲမြန်မာနိုင်ငံအတွင်းပဋိပက္ခဖြစ်ပွားနေတဲ့နေရာတွေအတွက်အရေးပေါ်ယူရို19တန်းထောက်ပံ့ပေးခဲ့ပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလစစ်အာဏာသိမ်းပြီးနောက်ပိုင်းလူသားချင်းစာနာထောက်ထားမှုအကူအညီလိုအပ်နေသူတတန်းကနေ18.6 တန်းအထိတိုးလာခဲ့တာကိုမေလအတွင်းဥရောပသမဂ္ဂကတခြားနိုင်ငံတွေနဲ့အတူပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။